မြန်မာစစ်ကောင်စီအစိုးရဟာဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာစံယုံကစံရရှိနှူးကိုအနာသိမ့်မှုကန့်ကွက်သဘင်မှောက်တဲ့အထက်မှာပါဝင်တဲ့အတွက်ရာထူးကဖယ်ရှားလိုက်တယ်လို့တင်တမန်သတင်းရက်ွက်တူကိုကူကပြီး kyodonews.net မှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီအစိုးရနိုင်ငံကြေးဝန်ကြီးဌာနကသူတို့နှုတ်ရဲ့တင်တမန်အစဉ်အတန်းနဲ့နိုင်ငံကူးလက်မှတ်ကိုပယ်ချလိုက်ပြီးစံယုံကိုလာရောက်ခွင့်နဲ့လုံအောင်ပိတ်ပင်လိုက်ပါပြီလို့ဆိုထားပါတယ်ရာထူးဖြုတ်ခံရသူပထမအတွင်းဝန်ဦးအောင်စိုးမွန်းနဲ့အမည်မဖော်ထားတဲ့ဒုတိယအတွင်းဝန်တူဦးတို့နေရာမှာအစားထိုးမဲ့လူမှုအတွက်တန်တမန်ပြည်ဝင်ခွင့်လက်မှတ်ကိုစစ်ကောင်စီဘက်ကရှောက်ထားခဲ့တယ်လို့လည်းသိရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုရှုတ်ချထားတဲ့ဝန်ကြီးချုပ်ယိုရှိဒီဟေဆူဂါရဲ့ဂျပန်အစိုးရအနေနဲ့ဒီကိစ္စကိုဘယ်လိုကင်ကွယ်လာမလဲဆိုတာအကဲခတ်တွေကဆောင်ကြည့်နေကြပါတယ်ဦးအောင်စိုးမွန်းအတွက်ဂျပန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပေးထားတဲ့အစီအမံပြုစွာကလည်းပဲဇူလိုင်လ15ရက်နေ့ကျရင်ကုန်ဆုံးတော့မှာဖြစ်ပါတယ်။ဒါ့ပေမဲ့ဂျပန်အစိုးရအနေနဲ့သူတို့နှူးကိုစန်တမန်ပြည်ဝင်ခွင့်နဲ့အစီအမံပြုစွာဆက်လက်ထုတ်ပေးဖို့ရှောက်ထားတယ်လို့လည်းဆိုပါတယ်။ဂျပန်နိုင်ငံကြီးရုံးကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ်ခင်ဗျာ။